ကုလသမဂ္ဂနဲ့နိုင်ငံတကာတန်တမန်တွေရခိုင်ပြည်နယ်ကိုရောက်နေတဲ့အချိန်မှာအတန်းဖက်တိုက်ခိုက်မှုတွေပြန်ဖြစ်ပွားလာနေပြီးတော့ဒီကနေ့မနက်မှာတော့မောင်တဲမြို့နယ်အတွင်းကလုံခြုံရေးရဲစခန်း3ခုမိရှုခံရပါတယ်။ဒီလိုလုံခြုံရေးပြဿနာတွေရှိနေတဲ့အတွက်သတင်းသမားတွေတွားရောက်သတင်းယူခွင့်ပြုရေးတာဝန်ရှိသူတွေကသတိထားစဉ်းစားနေတယ်လို့လည်းသမရယုံပြောခွင့်ရသူကပြောပါတယ်။ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေသတင်းတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အောက်တိုဘာလ9ရက်နေ့ကတိုက်ခိုက်ခံခဲ့ရတဲ့ရခိုင်ပြည်နယ်ဘူတီတောင်မောင်းတော်ဒေသဟာအရင်ရက်ပိုင်းကပြန်လည်တည်ငြိမ်လာပေမဲ့ကြာသာရေးနေ့ညနေပိုင်းကစပြီးအကြမ်းဖက်တာတွေထပ်မံဖြစ်ပွားခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းနောက်ဆုံးအခြေအနေကိုတော့ပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူစီပင်တရားရေးဝန်ကြီးဦးမင်းအောင်ကအခုလိုပြောပါတယ
်နေကြတာရေးကင်းတကန့်တယ်အင်းတင်ညင်းလို့ရဂျန်တို့ရွာနာတွေကစဉ်စခန်းတွေပေါ့နော်ဆိုတော့ဒီရဲစခန်းတွေမှာရေးတွေမရှိတော့ဘူးအရင်တော့ရှိတယ်ကျွန်တော်က community ကကြံစည်နေတဲ့နှုန်းကဒင်္ဂလီလူမျိုးတွေနေတဲ့ရွာနာတွေမှာလောက်ထားတဲ့ရှင်းစခန်းတွေပေါ့နော်အခုကြတော့ရခိုင်တိုင်းသားတွေနေတဲ့ရွာတွေနာတွေမှာပုံတိုးချထားတာပေါ့ဗျအဲဒီတော့အဲ့နေရာမှာရေးတွေမရှိဘူးဒီနေရာတောင်းရွှေ့ထားတဲ့အနေထားမှာသူတို့ဝင်ပြီးလို့မရှိတော့ဆင်းလာရတော့လို့ပြောတယ်
ကြာသာပတိနေ့ညနေပိုင်းမှာလဲမောင်တော်မြို့နယ်တောင်ပိုင်းကနူရူလာရဲကင်းစခန်းကိုအကြမ်းဖက်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်သူရဲတပ်ချက်တအူကြာဆုံးခဲ့တယ်လို့ရဲတပ်ချက်တအူလည်းဒဏ်ရာရခဲ့ပါတယ်ဒီတိုက်ခိုက်မှုဟာကုလသမဂ္ဂဌာနညှိနှိုင်းရေးမှုနဲ့နိုင်ငံတကာတန်တမန်တွေရခိုင်ပြည်နယ်ကိုရောက်ရှိနေချိန်မှာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်ကုလသမဂ္ဂဌာနညှိနှိုင်းရေးမှုနဲ့နိုင်ငံတကာတန်တမန်တွေဟာရခိုင်ပြည်နယ်အတွင်းကလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်တာတွေရှိကြောင်းသတင်းတွေထွက်ပေါ်ခဲ့တာကြောင့်တွားရောက်လေ့လာစုံစမ်းခဲ့တာဖြစ်ပါတယ်တစ်ချိန်တည်းမှာပဲ CPJ ခေါ်သတင်းသမားများကောက်ဝဲစောင့်ရှောက်ရေးအသင်းကလည်းရခိုင်ပြည်နယ်အတွင်းကိုသတင်းသမားတွေလွတ်လွတ်လပ်လပ်သတင်းယူခွင့်ပေးဖို့အတွက်တောင်းဆိုထားပါတယ်ဒီတောင်းဆိုချက်အပေါ်မှာတမရာယုံပြောရေးဆိုခွင့်ရှိသူဦးစော်ထေကအခုလိုတုံ့ပြန်ပါတယ
်ကျွန်တော်အဲ့ဒါကိုအလေးထားတယ်ဒါကြောင့်လဲဆိုသတင်းမှားတွေပြန့်နေတဲ့အတွက်ကိုနောက်တစ်ခုကတချို့ political agenda ပေါ့နော်မီဒီယာကိုသုံးချပြီးတော့အဲ့လိုမျိုးလုပ်နေတာရှိတယ်ရှိတဲ့အတွက်ကျွန်တော်တို့ကသတင်းမီဒီယာတွေအဲ့ဒီမှာသွားပြီးတော့လက်တွေ့မြေပြင်ခြေနေတွေသတင်းယူခွင့်ရှိဖို့ပေါ့အဲ့ဒါကိုစဉ်းစားသုံးသပ်စီစဉ်ဖို့ဆောင်ရွက်နေတယ်သို့တော်လည်းလက်တွေ့ခြေနေကမနည်းရပဲမနည်းညာပဲရဲတယောက်သိသွားတယ်စခန်းကိုဝင်တိုက်တယ်ဒီနေ့လည်းပဲအမှမီးရှို့တယ်ဒီနေပြည်တော်လုံခြုံရေးအခြေအနေတွေကိုအကုန်လုံးစဉ်းစားပြီးတော့ဆောင်ရွက်နေတယ်အဲဒီဟာကိုဆောင်ရွက်ပေးဖို့တချို့လည်းအစီအစဉ်တွေလုပ်နေပေါ့နော်ဒါပေမဲ့တော့နေပြည်တော်အခြေအနေနောက်ဆုံးအခြေအနေကြည့်နေ
ဒီရပိုင်းတွေအတွင်းမှာမောင်တော်ဒေတာကသတင်းကိုရေးသားခဲ့တဲ့မြန်မာ Time Channel ကသတင်းတောက်တဦးဟာအစိုးရရဲ့ဖိအားပေးမှုတွေကြောင့်အလုထုတ်ခံခဲ့ရတယ်လို့လည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်နိုင်ငံတကာလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ HRW အဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကတော့စာနယ်ဇင်းသမားတွေအပေါ်အစိုးရရဲ့ချင်းချောက်မှုတွေဟာအဆိုးဆုံးအခြေအနေမှာရောက်နေပြီလို့ဒီကနေ့ပဲဝေဖန်ခဲ့ပါတယ်။တမရယုံပြောခွင့်ရသူဦးစော်ထေကတော့အစိုးရအနေနဲ့ဖိအားပေးတာတွေမရှိဘူးလို့တုံ့ပြန်ခဲ့ပါတယ
်။သူ့ site ကိုကျွန်တော်တို့ဟို Facebook မှာရှင်းတယ်။ရှင်းတယ်ဆိုတာသူ့ဟာဒီအဲ့ရေးထားတဲ့တဲမှာသူ့က1ဆိုဖြစ်နေတယ်။ကြခိုင်ပြည်နယ်မှာရှိတဲ့ဒီလူမျိုးစုတစ်ခုနာမည်ပေါ့အဲ့ဒါကိုရအောင်ကြိုးပမ်းနေတဲ့အဖွဲ့အစည်းတွေ advocate တွေပေါ့အဲ့ဒီကဆိုတွေကိုပဲကောက်ကားပြီးတော့မဟုတ်မမှန်တဲ့သတင်းကိုရေးသားဖော်ပြထားတဲ့အတွက်ကျွန်တော်တို့ကအဲ့ဒါကိုထောက်ပြတယ်သူ့ရဲ့သတင်းကို writer ဆိုရင်တဏ္ဍာကလည်းအလားတူမေးခွန်းမေးတယ် writer မှာဒီနှစ်ဖက်ပြောကြားချက်တွေကိုမြတ်တာဖော်ပြထားတာတွေ့ရတယ်အဲ့ဒါကိုကျွန်တော်အနိုင်ရှင်ပြီးတော့ဒီသတင်းနဲ့ဒီသတင်းကွာချချက်ပေါ့နော်အဲ့ဒါတွေပါဖို့ဟို highlight လုပ်တာဖြစ်တယ်သူကမပါဘူးဒါတွေဖော်ပြဖို့ပြက်ကွက်တယ်ဆိုတာကျွန်တော်ရှင်းပြခြင်းဖြစ်တယ်ကျွန်တော်တို့ကဒီမီဒီယာကိုဖီအားပေးတာချင်းချောက်တာဘာမှလုပ်ပြအကြောင်းမရှိဘူ
းနိုင်ငံတကာတန်တမာတွေရဲ့ရခိုင်ပြည်နယ်ခီးစဉ်ပြီးဆုံးချိန်မှာတော့သတင်းတွေထွက်ပေါ်နေခဲ့တယ်လို့လူခွင့်ရေးချိုးဖောက်တာတွေကိုမတွေ့ရကြောင်းနဲ့အာဓမပြုကျင့်ခံရတယ်ဆိုတဲ့တိုင်ကြားတာတွေကိုလည်းမကြုံခဲ့ရကြောင်းကုလသမဂ္ဂဌာနညှိနှိုင်းရေးမှူးမစ်ရီနာတာကပြောပါတယ်လောလောဆယ်မှာတော့ဒီရက်ပိုင်းအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးလူကြုံရေးတပ်ဖွဲ့ဝင်တွေကတိုက်ခိုက်သူတွေကိုစုံစမ်းနေစေရှိပါတဲ့။အော်တိုဘာလ9ရက်နေ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးအကြမ်းဖက်သူတွေအားလုံးကိုဖော်ထုတ်နိုင်တာမရှိသေးသလိုလူယူသွားတဲ့လက်နက်တွေကိုလည်းအားလုံးပြန်လည်သိမ်းဆည်းနိုင်တာမရှိသေးပါဘူး။